ရင်အနည်းကြီးတဲ့မြန်မာနိုင်ငံမှာစကိုင်းပြည်ရဲ့အနောက်ပိုင်းမှာရှိတဲ့ပြည်ရဲ့တစ်ခုဖြစ်တဲ့ပဲခူးရိုးမအနောက်ပိုင်းပြည်ရွာနဲ့2018မတ်လထဲမှာအပြည့်အစည်းအတော်များတဲ့တိုက်ကြီးငယ်လှုပ်ခတ်ခဲ့ပါတယ်။အခု January လထဲမှာလည်းဒီပြည်ရွာနေပဲအားပြင်းငယ်တစ်ခုဖြူးမှထပ်ပြီးလှုပ်ခတ်ခဲ့တာမို့အဲ့ဒီ data ရင်းငရင်အနည်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံငရင်ကော်မတီဒုဥက္ကဋ္ဌဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
USGS လောလောဆယ်ကနဦးရကော့ရဆိုရှင်တော့ဖြူရဲ့အနောက်ဘက်ပေါ့39-40ကီလိုမီတာကွာဝေးလောက်ကနေပြီးတော့လှုပ်ခတ်လိုက်တာပေါ့နော်ပြင်းအားကတော့သူ့ထဲမှာက magnitude 6ရဲ့နောက်ကဖူကက်တက်ပေါ့ဒီအောက်အနက်ကတော့10ကီလိုမီတာပေါ့နော်အဲငလျင်ဘဟုချက် location ရဆိုလို့ရှိရင်တော့ဒီငလျင်ကဆရာနောက်ဘဟုရုံးမှာပြည့်ရည်ရနေပြီးတော့တုတ်တယ်လို့လုံးလုံးစေတော့ကျွန်တော်ယူဆလို့ရတာ
ခုငရင်ကျော်ကတိုက်ကြီးနားမှာလှုပ်တဲ့ငရင်ဘကိုးရိုးမအနောက်ဘက်ကကျော်ပေါ့နော
်ပြည့်ရည်ကတော့ဘကိုးရိုးမပြည့်ရည်ပါပဲတောင်ရောက်ပေါ့နော်နော်ဝက်စ်ဆော့ဆော့အီးစ်လို့ပြောရမှာတင်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တွေ့တန်းနေတဲ့ခါကျတော့အခုဖြူရဲ့နောက်ဘက်ကနေပြီးတော့ကျန်ကုန်ရဲ့နောက်ဘက်လောက်ထိသွားတာပေါ့မတ်လပိုင်းကပြုတ်သွားတဲ့တိုက်ကြီးငလျင်နဲ့ပြည့်ရည်တူပဲလို့ကျွန်တော်ပြောလို့ရတာအဲဒုဒေါ်လေးပဲမတူတာတခုပါလေဆိုတဲ့ခါကျတော့တိုက်ကြီးငလျင်လုံးကတော့ဒီကရွေးတဲ့ကွန်ပိုနန့်လေးနည်းနည်းပါတာပေါ့အဲတော့ခုဟာပေါအောင်တွန်းတင်တာပေါ့နော်ဒီကခုတော့နည်းနည်းကွဲတဲ့ဟာဒုဒေါ်လေးပဲ FP Center ဘူးအနေထားရဆိုလို့ရှိရင်တော့ပြည့်ရည်တခုတည်းကလို့ပြောလို့ကျွန်တော်စိယူဆမယ်တော့ရှိတာပေါ့
တိုက်ကြီးငရင်လှုပ်သွားတော့ကဘေးဒိတ်လှုပ်သွားတယ်။အခုငရင်ကအထက်အောက်ရွေ့တယ်ဆိုတော့ဘယ်သူကအပြည့်အစည်းပုံများနိုင်မှာလဲတော်တော်များတယ်
ငွေလေးတော့ပဟိုရဲ့ဒေပါဝင်စမှာတူနေထိုင်တဲ့သူမျိုးတွေရွက်ရွာကြီးရှိမရှိပေါ့အဲ့ဒီပုံမှာလည်းငွေလေးမရှိတာပေါ့ဒါအဲ့ဒီဒေပါမှာရှိတဲ့ဆောင်းဦးတွေရဲ့ခံနိုင်ရှိမရှိပေါ့နောက်တစ်ခါအဲ့ဒီဒေပါပဝင်စမှာရှိတဲ့ဒီမီးမျိုးစောက်ပေါ့မသားလေးပုံမှာတော့သူအဓိကဆိုင်တာပေါ့ကျင်းအားကတိုက်ကြီးငလျင်တက်တော်မှာများတယ်ဆိုတဲ့ခါကျတော့ဒေလူဓာရီပဝင်စမှာရွက်ရွာတွေဒီမျိုးတွေပဝင်စမှာရှိနေတဲ့ကျင်းတော့ဆောင်းဦးတွေအပြည့်အစုံလေးတွေရှိနေတာပေါ့ကျင်းစနာတွေပါလို့ပြောလို့ပါလိမ့
်ဟုတ်ကဲ့ပြင်းအား6ရှိရဲ့ငရင်လှုပ်ပြီးတော့တိတ်မကြခင်ပါပဲနောက်ဆက်တွဲငရင်3ခုသူကလည်းပြင်းအား5ကြော်တယ်ဆိုတော့နောက်ထပ်ဆက်ပြီးတော့ဒီနောက်ဆက်တွဲငရင်တွေလာဖို့ရှိပါသေးလား
ပြင်းအားကလည်းပဲ60တယ်နောက်ကဟိုကေတက်ကလည်းပဲတင်းနေခါကြတော့နောက်ဆက်တွဲငရင်ကတော့ဆက်လာဖို့ရှိတယ်
တိုက်ကြီးငရင်လုံးကအပြည့်စီများတယ်ဆိုတော့အပြည့်စီများတဲ့အကြောင်းရင်းပြောပြပေးပါ
ရီရှားတဲ့ component ပဲနော်အပိုင်းကတော့3ပိုင်းရှိတဲ့တောင်ပေါ်အောက်ကလည်းပဲသုံးတင်လာရှိတယ်အောက်ကိုပြုတ်ကြတာကြီးတယ်ပြည့်ရည်ရှိတာရှိတယ်ဒီပြည့်ကြီးကတော့တကယ်ပုံမှန်ပြည့်ရည်ရဲ့မျိုးစားကဆိုအပေါ်အောင်သုံးတင် transport တိုက်ကြီးငရင်လုံးကတော့ source တော့ဒီလိုက် component လေးပါလိမ့်တယ်ဒါကအကြီးကမဟုတ်တော့ပါပဲအဲ့ဒီ data မှာရှိတဲ့အဆောင်ကြီးကကျွန်တော်တို့တို့ဆွေးဆောင်ဦးဆိုရင်ကုလိုမျိုးခေတ်ကဆောင်ဦးတွေတောင်ပါတယ်ဆောင်ဦးကရဲ့ဆက်တန်းတွေကလည်းကြာမြင့်နေတယ်ဒါအပြင်ပေါ့အဲ့ဒီဒေသမှာရှိတဲ့မျိုးစားတွေကလည်းနည်းနည်းပြည့်တယ်ဆိုင်းတွေကလည်းနည်းနည်းဖြစ်တယ်မျိုးစားများတဲ့ဆိုင်းတွေရဲ့အထူးကလည်းနည်းနည်းများတဲ့ခါကျတော့နည်းနည်းလိုက်ကိုပုံပြီးဆက်သွားတာမျိုးတွေလည်းတွေ့ရတယ်အဲ့တော့ဆောင်ဦးတွေရဲ့ဆန္ဒရှိမှုနည်းလာတယ်မိသားမျိုးစားပြည့်နေတာကြီးလုပ်တဲ့နေရာလည်းပဲရှေ့လူဖုကတက်ကပြင်းတဲ့ခါကျတော့ဒီချက်တော့ပေါင်းလိုက်တဲ့ခါကျတော့အဲ့ဒီတားမှာပြည့်စည်ပို့ပြီးများသွားစေတယ်လို့ကျွန်တော်ယူဆ
။နောက်တစ်ခါဘကိုးရိုးမရဲ့အနောက်ဘက်မှာရှိတဲ့ပြည့်ရွေးဂျောင်းတစ်ချောက်လှုပ်မယ်ဆိုလို့ရှင်ဘယ်နေရာမှာထပ်ပြီးတော့လှုပ်နိုင်ချေများပါသလဲ။န
ည်းနည်းတော့ပြောဖို့တော့ခက်တာပေါ့နော်။တိုက်ကြီးငယ်ကဒီပြည့်ရွေးရဲ့တောင်ပေါ်အပိုင်းဖြစ်နေတယ်။အခုလှုပ်တာကဒီပြည့်ရွေးရဲ့ဂျောင်းနောက်ဘက်ပိုင်းဖြစ်နေတာပေါ့။ဒါလို့နာကမှာလောက်ခွင့်နေဆိုလို့ရှိရင်တော့ level ပိုင်းကလည်းကျန်နေတဲ့သဘောရှိတာဖြစ်နိုင်စမ်းရာကြည့်နေဆိုလို့ရှိရင်တော့ level ပိုင်းကလှုပ်ဖို့ခွင့်လန်းပုံရတယ်လို့ပြောရမှာ
မြန်မာနိုင်ငံမှာကဘေးဒိတ်ပြည့်ရွေနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်ဒီစကိုင်းပြည့်ရွေကိုအများမြင်ကြပါတယ်ဆိုတော့ဒီစကိုင်းပြည့်ရွေနဲ့ဘယ်လောက်ဝေးပါသလဲအခုဘကိုးရုံမှာအနောက်ဖက်ခြမ်းပြည့်ရွေက
သူတို့ဘာလို့ကကျွန်တော်တို့ကစကိုင်းပြည့်ရွေနဲ့ပူကတ်တာကျွန်တော်ထင်တယ်ဒီ level 30နဲ့40ကီလိုမီတာကြာဝေးတယ်လို့ကျွန်တော်ပြောရပါဘူး
နောက်အရင်အလားလာနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါ
။ပြည့်ရည်ဒီတကယ်တမ်းကြိုးတဲ့ခါကြတော့ပြားစတူမယ်။ဟိုနောက်ကဖုတ်ကက်တက်ကလည်းတူမယ်ဆိုလို့ရှိရင်ဒီငလင်းလှုပ်တဲ့ကျွန်တော်ပြည့်ရည်အမျိုးသားကတော့သဘောအောင်တွန်းတင်တဲ့ကြက်ကြီးကတော့ပူပြီးတော့အန်ဒီများလို့ရှိတယ်။ပြင်းအားပူများလို့ရှိတာပေါ့။စကိုင်းဆော့လို့ကျွန်တော်ပြည့်ရည်ရှိတဲ့ကြက်ကြီးကိုကျွန်တော်ဒုတိယအန်ဒီအများဆုံးလို့ပြောရတာပေါ့။ဒါပေမဲ့ကျွန်တော်စီမှာတော့နောက်ဖက်ချမ်းတော့ပဲဟို transport ရှိနေတယ်အဲ့ကဒုံနေထူးတဲ့ပြည်နယ်ဝေးနေတဲ့ခါကျတော့မြေလေးကြံကောင်းတာပေါ့ဒါပေမဲ့တကယ်အခုဝေးကြီးတွေကငရိုင်းဖို့ရေးပတ်ဝန်းကျင်တွေမှာတော့မြူးတဲ့ ပေါ်မှာရှိနေတဲ့ခါကျပူအန်ရည်များတာအဲ့တော့အဓိကပြောလို့ရှိရင်တော့ဒီရန်ကုန်နဲ့မီတူဝိုက်ဆိုလို့ရှိရင်ဒီကမ်းပြည့်စုကပြည်ပြည့်တဲ့ပြည်ထားမှာမမျိုးကြီးတွေအတွက်ဘာဖြစ်လို့လဲဆိုတော့အလုံးပြည်ထားတဲ့အချိန်မှာနောက်ဆုံးကျွန်တော်လှုပ်ခဲ့တာကဒီကမ်းပြည့်စုရဲ့တောင်ပိုင်းအပေါင်းဖြစ်တဲ့ပကူးဆက်နုံလို့ခုနကပြောလိုက်တဲ့ဖြူဆက်နုံစွာဆက်နုံဒီပိုင်းတို့မှာပေါ့ဖြူရစွာရဟာကကျွန်တော်1920တင်းစင်မှာတောက်လျှောက်လုပ်ခဲ့တင်းလေးကလာချပြီးတော့ဒီကြိမ်တောင်ကပေါ့ခုဆိုလို့ရှိရင်အင်တာဗျူးနဲ့ကျွန်တော်ကြည့်မယ်ဆိုရင်လည်းပေါင်းစံလို့80တော့90ပတ်ချာလို့ရှိနေပြီဒီခါကျတော့ပြင်းအားခုနကပြောကြတဲ့7.57ပတ်ချာလို့လုပ်နေဆိုရင်လုပ်ထူရတဲ့ခုနကဒီဒီပတ်မှာရန်ရတာပြီးတော့ဒါကိုင်းကြည့်ရရလို့တယ်ရန်ကုန်ဘကူကျားချူတောင်ဝိုင်းလေးရတော်တော်တိထားမှာပေါ့ဒီဒီပတ်ချာလို့တော့တိထားမယ်ထဲမှာပါတာပေါ့
ဆိုတော့နင်လောက်ခတ်နိုင်ကြီးများတဲ့နေရာတွေပေါ့နော်ဒီစကိုင်းကြဲရဲ့တကြောကနေရာတွေမှာဘာတွေလှုပ်တဲ့မှာလဲနည်းနည်းအကြံပေးပ
ါငလင်းကတော့လှုပ်တယ်ခမန်းဘူးလည်းဖြစ်တယ်ဆိုတဲ့အခါကျတော့ကျွန်တော်ကျူးတင်းကျင်းစင်းတာအကောင်းဆုံးပေါ့အားလုံးပြထားတယ်ငလင်းကတော့လူမျိုးတည်စီတာမဟုတ်ဘူးအဓိကတော့အဆောင်ဦးတွေကြောင့်မလို့ပေါ့ပြည့်စည်ဆုံးဆုံးများစီတဲ့လူတွေကိုတည်စီတယ်ဆိုတော့အဲ့ဒီဒေတာတွေမှာအနာဂတ်မှာဆောက်တဲ့ငလင်းကိုငလင်းတော့ခဏရရှိအောင်ဆောက်တာရောတရှိရှိနေတဲ့ဆော်ဥရီယာရဲ့ငလင်းတန်းခမ်းလေးရှိတယ်လားပေါ့ဒါတွေကိုကျွန်တော်ဆန်းစစ်ဖို့ပြတာအဲတော့မျိုးတွေကိုစာဝေးလေးလိုက်လှုပ်ထားပြီးတဲ့အခါကျတော့အစိုးရဆော်ဥရီစီယုံကြောင်းကြီးဒါမျိုးတွေကိုလူတွေကစပြီးတော့ကျွန်တော် assessment လုပ်တယ်လေမျိုးတွေကိုလိုက်ပြီးစီလီအမျိုးအစားတွေခွဲပြီးတဲ့ခမ်းလေးရှိမရှိတကယ်လို့မရှိတော့ဘူးဆိုလို့ရှိရင်တော့အဲငလင်းတန်းခမ်းလေးပြန်လည်မွမ်းမံတာတွေလုပ်တယ်လေလုံးဝခမ်းလေးမရှိတော့ဘူးဆိုရင်တော့ဖြူဖြတ်ပြီးတော့တက်ပြန်ဆက်တာတွေလည်းလုပ်တယ်လေလုပ်တယ်သူတို့ကျန်တာ public building ဖြစ်တဲ့အရှင်ရုံနဲ့ကြောင်းနေပေါ့။နောက်ပြူတွေတာဝန်ကျင်တွေတခြားမှာရှိတဲ့ပြည်သူလူထုကိုလူပညာပေးရဲ့အစီအစဉ်တွေပေါ့။ဟောပြောခွင့်လိုအားလုံးလည်းလုပ်တရားလို့ရှိခြင်းလို့ဆိုရအနေနဲ့ဒီ regionalization မှာဆက်တဲ့ data management plan နဲ့ခုကရအနေနဲ့ဆိုင်တဲ့ဒီအန်ဒီဒီမှာကောင်းဆုံးမှုတွေဒါတွေကျွန်တော်ဆွဲထားမယ်ဆိုရင်ပို့ပြီးတော့ပေါင်းလာ။
ဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ